စီးတီမာနေဆဲရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်မှာအင်တာနက်ဒေတာသုံးဆွဲမှုယာယီဖြတ်တောက်လိုက်တဲ့အတွက်ဒေတာခန့်တွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတို့အကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့အစောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်မော်တစ်စင်းအတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကစီးရီးနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ။ခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရည်ရည်ရဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါ။ဘူတီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းချွေကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်ဆောက်ရကြတယ်လို့ပြောပါတယ်။
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနှစ်မြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမှောင်ချက်ခင်လိုက်ရပြီဟူပါလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနှစ်မြို့နယ်ပေါ့နော်ပူတီတောင်ပေါင်းတော့ရသေးတောင်ပုံကျော်မင်းပြကြောက်တော်မြောက်ဦးပေါ့ဒီဆက်သွယ်ဝန်ကြီးဌာနကနေတခါလေးဟိုတော့လောက်တာထင်တယ်သူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲလိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ပြည်သူလူထုအများကြီးတုံးနေရကဘာကြီးနဲ့အဆက်တွေဖြစ်လိုက်တယ်လို့ပဲဖြစ်တယ်ဒီဆက်သွယ်ကွန်ရက်ကြီးဟာကျွန်တော်တို့ပြည်သူအကူလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဆက်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဖြတ်တောက်ဖို့ညွန်ကြားထားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါရစေ။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စစ်ရေးလှုပ်ရှားမှုတွေ၊လူခွေးရေးချိုးပေါက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကနေတစက်ပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါရစေ။ဒေသအတွင်းမှာကုညီပေးရေးလုပ်ငန်းတွေလုပ်ကန်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုစစော်ထုံးကတော့လက်နက်ကန်တိုက်ပွဲတွေနဲ့စံနာမှုကုညီတွေလိုအပ်နေတဲ့အချိန်ဒီမှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ်
ဒီမိုကရေစီဆိုတဲ့ခက်မှာတော့ဒါလုံခြုံရေးဖိုက်တဲ့ပြစ်ဆက်တော့မဟုတ်ဘူးပေါ့နေတော့ဒါတကကြတော့ဒီမိုကရေစီစင်းနေနဲ့မကန့်ညီဘူးကျွန်တော်တို့ကဒီဒီတိုင်းလည်းဆိုတော့တည်င်းချင်းနဲ့ယာယီပိုင်ခွင့်ပတာဒီကိုလည်းပြင်ဆင်လိုက်တယ်ချူပေါ်လည်းဒီလိုပဲကျွန်တော်မြင်နေတယ်ဒီလိုနဲ့ဒါတည်င်းအပေါ်အဲဒီသူကကနိုင်လို့ဒီလိုတော့ကျွန်တော်မြင်နေတယ်
အခုလိုအင်တာနက်လိုင်းဖြတ်သောက်ထားမှုကြောင့်ဒေသတွင်းခက်ခဲရှိလာမဲ့အခြေအနေကိုရခိုင်ပြည်နယ်လွှတ်တော်ကနေတစက်တင်ပြသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှကပြောပါရယ်
ဒီလိုမျိုးနိုင်ငံရဲ့လူမှုရေးရှိတာပေါ့အဲ့လိုကိုယ်စီစစ်စစ်မှုကစသွားဖို့လာဖို့ကစပြောင်းလဲပြောင်းဆက်တယ်ဘူးကစအဲ့လိုဆက်ကြည့်ကြတယ်ဒီကအင်တာနက်လိုင်းကိုတကယ်တမ်းအဲ့ဒါလို့ကျွန်တော်တို့ဖတ်တော်ခါတော့ကျွန်တော်တို့တောက်ချီရမှာပေါ့ဘာမလို့ဖို့တော့ကျွန်တော်တို့ကတရားဝင်ပြောရမှာပဲ
စချိန်ထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသတင်မောတစင်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရယ
်စစ်တွေကကျွန်တော်စိုက်ရိုးကြချောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တပ်မတော်ကြီးအဖေတမောတစင်ကိုရေကျန်းတောင်းနေတယ်မနေ့3နာရီခွဲလောက်ကတရားခွန်မီကရှော့တိုက်ထုံးနဲ့လာပြစ်ပါတာရှိတယ်ဒီမောကအီကေနေရေးသူကစီးကွက်ထားတဲ့သမောပေါ့ဒီတိုင်းမရှိရဲ့ဘလို့စစ်ပြီးဒီထိခိုက်မှုရှိ
တယ်ဒီတိုက်ခိုက်မှုကြောင့်တပ်မတော်ရင်ရင်ကိုထဲပိုင်းအနေငယ်ထိခိုက်ပျက်စီးသွားပြီးစစ်တီတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတန်မြေဝနီစိုက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်းဆွဲတင်မော်တစီတိုက်ခိုက်ခံရပြီးတပ်မတော်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသအကူကြီးဆော့ချောင်းရေးအဖွဲ့ခေါင်းဆောင်စစ်တွေမြို့ကဦးအောင်သေးကပြောပါတယ်
ဒီနေ့မနေ့ပတ်ပေါ်တော့ကလတန်မြေအဝလည်းဒီအဲ့နာမှာရေတဲ့စခန်းရှိတယ်အဲ့မှာရေတင်ဘောတွေပါလို့ရှိတယ်လေရေတဲ့တင်ဘောကိုပြေကက်ခံရတဲ့ရေတဲ့ကနေတော့ပြန်ပစ်လို့ဒီမှာရော်တင်းမှာတော့လက်လက်ကြီးကြီးရတွေပါတယ်ကြားတဲ့အိမ်တွေလည်းရှိတယ်ကြီးတော့ရော်လို့ခေါ်တယ်အဲ့ရော်အဲ့တော့မှမလဲပိုင်းတော့ the interesting office ကိုစတာကျွန်တော်ကြားမိတာပဲဗျာ
ရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေတွင်အရသာတည်ဆုံမှုတွေဖမ်းဆီးမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းစွပ်စွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်အရသုတ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ